လိမ်ပိုင်းဆိုင်ရာခွဲခြားဆက်ဆံတဲ့အကြမ်းဖက်မှုတွေကိုဆန့်ကျင်ဆန္ဒပြပွဲတွေဥရောပတလွှာမှာမနေ့စနေနေ့ကကျင်းပခဲ့ကြပြီးလူပေါင်းတောင်းနဲ့ချီပြီးတက်ရောက်ခဲ့ကြပါတယ်။လောင်စာဆီဈေးပြလို့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းမနေ့တော့ကလိမ်ပိုင်းဆိုင်ရာခွဲခြားဆက်ဆံတဲ့အကြမ်းဖက်မှုတွေကိုတီးခြားဆန္ဒပြပွဲတွေကျင်းပခဲ့ပြီးလူပေါင်း3000ကျော်တက်ရောက်ကြပါတယ်။ပြင်းထန်နိုင်ငံတစ်ခုလုံးမှာမနေ့ကအကြမ်းဖက်မှုဆန့်ကျင်ရေးဆန္ဒပြခဲ့ကြသူ5000လောက်ရှိတယ်လို့ဆန္ဒပြပွဲကိုစီစဉ်သူ Caroline D. Hess ကပြောပါတယ်။ရောမမြို့တော်မှာလူပေါင်း1000လောက်မိုးရတဲ့ဆန္ဒပြခဲ့ကြသလိုဂျီနီဗာနဲ့အီတင်မြို့တော်မှာလည်းရန်နဲ့ချီပြီးဆန္ဒပြကြပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုကိုဆန့်ကျင်တိုက်ဖြတ်မှုတွေကနေ့စဉ်ဆိုသလိုတိုးတက်မှုတွေရှိလာနေပေမဲ့လူအဖွဲ့အစည်းအတွင်းမှာတော့ရှေ့ဆက်ဆောင်ရွက်သွားရအောင်မှာဖြစ်တဲ့အကြောင်းဒီကိစ္စကိုလည်းလူတိုင်းအနေနဲ့ကိုယ်နဲ့သက်ဆိုင်တဲ့ကိစ္စဖြစ်ဆောင်ရွက်တိုက်ဖြတ်ကြဖို့လိုအပ်တယ်ဆိုပြင်သစ်သမ္မတအီမန်နျူရယ်မာကွန်ကသူ့ရဲ့ထောက်ခံမှုကို Twitter မှာရေးသားခဲ့ပါတယ်ရှင်။